အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးတပိတ်မောက်ဆန္ဒပြတာကြောင့်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အကြောင်းသူကြောင်းသားတွေနဲ့ဝန်ရံပြည်သူ80ကိုလက်ပံတရားရုံးမှာဒီကနေ့ရုံးထုတ်ပါတယ်။ရုံးထုတ်ခံရတဲ့ဒီတရားရုံးရဲ့အပြင်ဘက်မှာတော့ဖမ်းဆီးထားတဲ့သူတွေကိုပြန်ပြီးတော့လွှတ်ပေးဖို့ဆန္ဒပြတောင်းဆိုမှုတချို့ဖြစ်ခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA
သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။လုံခြုံရေးအင်အားတွေကြီးကြပ်စွာခြားထားပြီးကျောင်းသားကျောင်းသူအားလုံးကိုလက်ထိတ်ခတ်ပြီးတော့လက်ပံတရားရုံးကိုခေါ်ဆောင်လာတဲ့အချိန်မှာတော့ အချုပ်ကားပေါ်ကကျောင်းသားတွေနဲ့အပြင်ကနေလာရောက်ကြတဲ့ကျောင်းသားတွေကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။လက်ပံတရားရုံးမှာရုံးထုတ်ခဲ့ပြီးတဲ့နောက်မှာတော့အီဘီလာ9ရက်နေ့မှာပြန်လည်စစ်ဆေးဖို့အတွက်အမိန့်ချခဲ့ပါတယ်။ကျောင်းသားကျောင်းသူတွေကိုအချုပ်ကားပေါ်ထိလက်ထိတ်ခတ်ထားတာမလုပ်ဖို့အတွက်အာဏာပိုင်တွေနဲ့ရှေ့နေတဲ့အတော့ကိုအခြေတင်ပြောဆိုခဲ့ရကြောင်းတရားလွှတ်တော်ရှေ့နေဦးရ
်ရှောက်ထားချက်အရာအမှုတွေကအောက်ရုံးမှာမရှိတော့ဘူးခရိုင်ရုံးအောင်ရောက်သွားတယ်အဲ့ဒီတော့ခရိုင်ရုံးမှာကျားနာပြီးမှဒီအမှုကိုပြန်ပြီးတော့စလို့ရပြန်မဲ့ခါကဘာရှင်းလဲလို့ဆိုတော့မိန်းကလေးတွေကိုလက်တိုက်ခတ်တယ်ရဲလက်ဆွဲအပိုက်တစ်သုံးချီနေရလက်တိုက်ခတ်လို့မရဘူးဒါပေမဲ့လက်တိုက်ခတ်တယ်ပထမတစ်ချိန်တော့တရားသူကြီးကမိန်းကလေးတွေကိုလက်တိုက်မခတ်ဘူးအမင်းပြေးတယ်ပေါ့နော်အဲ့ဒါကိုသူတို့ကလက်တိုက်ဆက်ခတ်တယ်အဲ့ဒါဆက်ကပြီးတော့ဒီအချုပ်ကားထဲမှာပါလက်ထိခတ်တဲ့ပြဿနာတွေကြောင့်တော်တော်လေးကိုအခြေတည်ပြောရတာတွေဖြစ်လာတယ်။တော်တော်ရောနောက်ဆုံးတော့ကျွန်တော်တို့အတင်းကျပ်တောင်းဆိုတဲ့အခါကျတော့ဟိုအချုပ်ကားထဲမှာလက်ထိကိုတစ်ဖက်တော့ဖြုတ်ပေးတယ်ပေါ့ဗျာ
။လက်ပရန်တရားရုံးကရုံးထုတ်ချိန်မှာတော့ကျမကျောင်းသူတွေတက်ကြွလှုပ်ရှားသူတွေအတော်များများလာရောက်ခဲ့ကြပြီးကျောင်းသားတချို့ကတော့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတောင်းဆိုဆန္ဒပြတာမျိုးပေါ်ဖော်မန့်တွေလုပ်တာမျိုးတွေရှိခဲ့ကြောင်းဒေသခံတဦးကပြောပါတယ်။
ဆန္ဒတော့ပြကြတယ်အဲ့ရောအပြင်ရောအထက်အတူတွေကဘာလဲဆိုတော့သူတို့ကတိကျလို့ထားတယ်လက်ထိပ်ချုပ်ပေးဖို့ဟိုကားပေါ်ရောက်လို့ရှိရင်လက်ထိပ်ချုပ်ပေးမယ်သူပြောတယ်ဟိုလက်ထိပ်မဖြုတ်လို့ဆိုပြီးတော့သူကအဲ့ရောအော်တာပေါ့နော်ကိုနေလို့တော့ချွေးကြော်တဲ့တိုင်းတော့လက်ထိပ်ချုပ်ပေးတယ်ချုပ်ပေးတယ်အပြင်ကလည်းပေါ်ဖော်မန့်စ်တွေလုပ်တယ်လှုပ်ပေးဖို့လည်းတောင်းဆိုတယ်
မကြသေးရင်ကမှပြန်လွတ်လာတဲ့ចောင်းသားចောင်းသူတွေကလည်းဒီကနေ့ရုံးထုတ်တဲ့နေရာကိုလာရောက်ကြပြီးဆန္ဒထုတ်ဖော်ခဲ့ကြသလိုဖမ်းဆီးခံနိုင်ရတဲ့ခေါင်းဆောင်တွေရဲ့သဘောထားတွေကိုလာရောက်မေးမြန်းခဲ့ကြတယ်လို့ဆိုပါတယ်ဒီထဲမှာပင်မတပိတ်စစ်ကြောင်းမှာပါဝင်ပြီးမကြသေးရင်ကမှပြန်လည်လွတ်မြောက်လာခဲ့တဲ့မတ်ခိုင်စင်တပ်ကအခုလိုပြောပါတယ
်သမီးတို့ရဲဘော်ကြီးရဲ့အခြေအနေလည်းသိကြလို့ပေါ့ပြီးတော့သူတို့နဲ့လည်းသူတို့လုံးစေတင်တာလေးတွေလည်းမေးတယ်ပေါ့အပြင်မှာသမီးတို့သူတို့ဘာလုံးစေခြင်းလဲပေါ့သူတို့အထဲမှာဆိုတော့လှုပ်လို့ညာတော့သမီးတို့အပြင်းလူလူသူတို့ဘာလုံးစေခြင်းလဲဆိုတော့အဓိကမေးရသူတို့သဘောရမေးရပေါ့အကြည့်ကြတော့သူတို့ကတော့သူတို့လူချင်းနဲ့အဲဆက်တဲ့ချက်ကိုရအောင်လှုပ်သွားပေါ့အဲ့ဒီကိစ္စကိုပဲလုံးမန်းဆိုပြီးတော့ပြောတယ်သူတို့ကတော့အဲ့ဒါအဓိကပဲပေါ့သူတို့လွတ်တာမလွတ်တာအရေးမကြီးဘူးပေါ့သူတို့အထဲကိုရောက်ရတဲ့အကြောင်းရင်းကိုပဲဆက်လုံးလို့ပြောတယ်သူဘာဖြစ်လို့လဲဆိုတော့အခုကျောင်းသားယူတော့မှဒီလိုလှုပ်ထားရဲဆိုပေရသူတို့ရေဘွက်ဆိုင်ထဲမှာပါရဲ့အချက်တွေကိုချိုးဖောက်ပြီးတော့ဖမ်းထားတာဟုတ်
ကျောင်းသားတွေကိုလာမဲ့6ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးမှာဖြစ်ပြီးသူတို့ကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခွေပါဝင်ပုံမှန်5ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ကျောင်းသားတွေကိုရုံးထုတ်စစ်ဆေးချိန်မှာလုံခြုံရေးတင်းကျပ်စွာချထားတယ်လို့ကျောင်းသားတွေနဲ့လာရောက်ကြည့်ရှုသူတွေမိဘတွေကိုအစပိုင်းမှာတွေ့ခွင့်မပေးတာကြောင့်အတွက်ကိုဆွေးနွေးပြောယူရတယ်ဆိုပြီးရှင်းနေတယ်ကဆိုပါတယ်။ပြီးခဲ့တဲ့လကလက်ဗရန်မြို့ကကျောင်းသားတပိတ်ကိုဖြိုခွဲခဲ့ပြီးတဲ့နောက်ကျောင်းသားနဲ့ဝင်းရံအားပေးသူ80ကိုတရားပြီးထောင်မှာဖမ်းဆီးထားခဲ့ပြီးနောက်ထပ်လည်းအဖမ်းဆီးတွေရှိနေသလိုတရားစွဲဆိုမှုတွေလည်းရှိနေတာပါ။တိုင်းနယ်ပြည်နယ်အနှံ့မှာတော့ကျောင်းသားတွေပြန်လွတ်ပေးရေးတောင်းဆိုသူတွေကိုပုံမှန်78နဲ့တရားစွဲဆိုမှုတွေရှိနေသလိုကျောင်းသားတပိတ်ကိုအားပေးထောက်ခံတဲ့ပါတီတွေကိုလည်းရွေးကောက်ပွဲကော်မရှင်ကတတိပေးနေတာတွေလည်းရှိနေပါတယ်။နိုင်ငံတကာမှာတော့ကျောင်းသားတွေပြန်လွတ်ပေးရေးတောင်းဆိုမှုတွေလှုပ်လာကြသလိုအမေရိကန်နိုင်ငံအပါအဝင်နိုင်ငံတချို့ကလည်းကျောင်းသားတွေကိုအများဆုံးပြန်လွတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ရှင်။